မ်းမာရေးအခြေအနေဆိုးဝါးလာနေတဲ့ယာယီသမရဦးမြင့်စွေရဲ့တာဝန်တွေကိုစစ်ကောင်စီခေါင်းဆောင်ကလွှဲပြောင်းယူလိုက်ကြောင်းကိုဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။ဆေးကွင်းနဲ့ကုသမှုခံယူနေရတာကြောင့်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကာလုံလုပ်ငန်းတွေကိုစစ်ကောင်စီအကြီးအကဲထံကိုလွှဲပြောင်းပေးမှာဖြစ်တဲ့အကြောင်းစစ်ကောင်စီကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ခဲ့တာပါ။စစ်ကောင်စီရဲ့ယာယီသမရဦးမြင့်စွေဟာကျန်းမာရေးယိုယွင်းလာတာကြောင့်ဆေးခွင့်ယူထားကြောင်းကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ခဲ့ပြီးတော့အခုလိုတာဝန်လွှဲပြောင်းယူတဲ့ကြေညာချက်ထွက်လာတာဖြစ်ပါတယ်။ဦးမြင့်စွေဟာ2023ခုနှစ်နှစ်စမ်းပိုင်းကနေစလို့6လတည်းလက်တွေတုံပြီးတော့အစာတောက်ပြတ်တဲ့အတွက်ဆေးစစ်တဲ့အခါမှာတော့အာယုံကြောနှေးကွေးတုံဆိုင်တဲ့ယောဂါနဲ့အာယုံကြောအားနည်းတဲ့ယောဂါတွေခံစားနေရတာကိုတွေ့ရကြောင်းနဲ့ဒီနှစ်ဧပြီလ15ရက်ကနေ19ရက်နေ့အထိစင်ကာပူနိုင်ငံ Mount Elizabeth ကျေးရုံမှာမေလ28ရက်နေ့ကနေဇွန်လ18ရက်နေ့အထိအမှတ်နှစ်တက်မတော်ဆေးရုံကြီးကဒင်းတထောင်မှာအုံနောက်အာယုံကျော်ဆိုင်ရာဆေးကုသမှုခံနေရတယ်ဆိုတာကိုဖော်ပြထားပါတယ်။ဦးမြင့်စွေဟာအခုချိန်ထိကျန်းမာရေးအခြေအနေကောင်းမွန်မှုမရှိသေးပဲနဲ့နေ့စဉ်လှုပ်ရှားဆောင်ရွက်မှုတွေမလုပ်နိုင်တဲ့အတွက်ဆေးကုသမှုခံယူနေရဆဲပဲလို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာတော့သမရဦးဝင်းမြင့်ကိုဖမ်းဆီးပြီးတော့အဲ့ဒီတုန်းကဒုသမရတာဝန်ယူထားတဲ့ဦးမြင့်စွေကယာယီသမရအဖြစ်နဲ့စစ်ကောင်စီကနိုင်ငံတော်ကိုအရေးပေါ်အခြေအနေကြေညာခဲ့တာဖြစ်ပါတယ်ရှင်။